American တရားရုံးချုပ်ရဲ့ကိုးလာကြတက်တန်းအသက်ဟာတနင်္လာနေ့မှာစတင်ပါပါ။မကြာသေးခင်ကမှ liberal ဖြစ်တဲ့တရားသူကြီး Ruth Bader Ginsburg ကွယ်လွန်သွားခဲ့ပြီးသူမနေရာကိုဆက်ပြီးဆက်ခံမဲ့သူအတွက်အထက်လွှတ်တော်မှအတည်ပြုရေးဟာအကျိန်နဲ့ဖြစ်ရဖို့ရှိပါတယ်။ American နိုင်ငံမှာ Corona Virus ကာယောဂါနဲ့ရင်ဆိုင်နေရတဲ့အပြင်သမ္မတရွေးကောက်ပွဲကလည်းမကြာခင်မှာပဲကျင်းပဖို့ရှိနေတာဖြစ်ပြီးဒီအချိန်မျိုးမှာတရားရုံးတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုရယူဖို့တောင်းခံတာတွေရှိလာနိုင်တာပါဒီလိုအချိန်မျိုးမှာထုံးစံတိုင်းတရားသူကြီး၉ဦးရှိရမယ်နိုင်ငံတော်တရားရုံးချုပ်မှာ၈ဦးပဲရှိနေတာဖြစ်ပြီးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအိုဘားမားကဲဥပဒေကိုပယ်ဖျက်ဖို့ Republican တွေရဲ့တောင်းဆိုမှုအတွက်ရွေးကောက်ပွဲအပြီးတစ်ပတ်ကြာ November 10ရက်နေ့မှာအခြေတင်ဆွေးနွေးဖို့အပအဝင်အမှုကြီးတော်တော်များများကိုကင်တွယ်ဖြေရှင်းရဖို့ရှိနေပါတယ်တကယ်လို့ကွယ်လွန်သူတရားသူကြီး Ginsburg နေရာမှာသမ္မတ Donald Trump အမည်တင်သွင်းထားတဲ့အယူခံတရားရုံးတရားသူကြီးအေမီကွန်နဲဘာရက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့မယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်မှာ conservative တွေက liberal ထက်အားပိုများသွားပြီး6ယောက်3ယောက်ဖြစ်သွားဖို့ရှိပါတယ်အထက်လွှတ်တော်မှာလည်း republican တွေကကြီးစိုးနေတာကြောင့်သူမကိုအတည်ပြုပေးဖို့ရှိနေတာပါထုံးစံတိုင်းနိုင်ငံတော်တရားရုံးချုပ်မှာတက်တန်းအစ်ကို October 1ရက်ပထမဆုံးတနင်္လာနေ့မှာစတင်လေ့ရှိပါတယ်